2019ခုနှစ်ကုန်လုံးနှစ်ထောင်နှစ်ဆယ်နှစ်တည်းထဲရောက်တော်မှာဖြစ်ပေမဲ့လို့ရခိုင်ပြည်နယ်ကပြည်တွင်းစစ်တပ်ခံရတဲ့ဒေသခံတွေအနေနဲ့ကနှစ်တည်ကူးတဲ့ကာလမှာတော့သူတို့ရဲ့နေအိမ်တွေစီကိုအမြင်ကင်းကင်းနဲ့ပြန်ကျင်တဲ့ဆန္ဒတွေရှိနေပါတယ်။ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမှာတော့
စစ်တပ်နဲ့အေအေတိုင်းသားလက်နက်ကောင်တပ်ကြားဖြစ်ပွားနေတဲ့စစ်ပွဲကတစ်နှစ်ကျော်လာပြီဖြစ်ပေမဲ့မပြီးဆုံးသေးသလိုနေရွှေခွာထွက်ပြေးရသူတွေတိုက်ပွဲတွေမှာပိတ်မိနေသူတွေကလည်းတစကစတိုးလာနေပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတော်ဆုစုကသတင်းပေးပို့ထားပါတယ်။တက်မလို့နဲ့အေအေချာရခိုင်ပြည်မြောက်ပိုင်းမှာ
2018 နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြားမှာနေရွှေခွာသူဦးရေဟာသက်သိန်းနီးပါးထိရှိလာပြီးဖြစ်ပါတယ်။ ရခိုင်တိုင်းရင်းသားမျိုးနွယ်များအစီအယုံအားကြီးစီကပြုစုထားတဲ့စီးရင်တွေအရလူပေါင်း600ကျော်ဟာသူတို့ရဲ့အိုးအိမ်တွေကိုစုံခွာပြီးဖုန်ကြီးကျောင်းနဲ့စာတင်ကျောင်းတွေမှာတိုက်ပွဲရှောင်နေရသလိုလေတောင်နေပါကတော့တိုက်ပွဲတွင်ပိတ်မိနေကြတာပါ။ပုံနာကျွမြို့နယ်ဖားကျွဲစခန်းမှာမိသားစုလိုက်တိုက်ပွဲရှောင်နေရတဲ့ဦးတန်းမြင့်ကနေရွှေခွာလာတာတစ်နှစ်ကျော်ရှိနေပါပြီ။ရွာကိုပြောင်းခြင်းမယ်သူတို့နေရာ
2015မှာနေနေဦးရဲ့ကင်မရာကိုလုံးပေါ်ပြီးတော့စားတော့ရှင်နေတယ်ဆိုတဲ့လူရှိတယ်ကောဒါပေမဲ့ကျွန်တော်တို့ညောလဲတလို့ပြလာပါကြတယ်ကျွန်တော်တို့စူးတော့ပါတယ်
လာမယ့်2020မှာစခိုင်ပြည်တွင်းပိုက်ပွဲတွေရပ်တန့်မှုစခိုင်လူလူအနေနဲ့တောင်းဆိုမှုပြုလုပ်သွားဖို့ရှိရလို့စခိုင်ဒေသတွင်းစစ်ဆောင်တွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IC ဥက္ကဋ္ဌဦးရွှေဘော်စင်ကအခုလိုပြောပါတယ်
။ IC ကကျွန်တော်တို့ကဒီ2020အကြိုမှာဆိုလို့ရှိရင်ဤနဲ့စစ်ဆဲမှုတစ်ခုကဒီလူလူထုရဲ့အပေါ်မှာအလေးနက်ထားပြီးတော့စဉ်းစားသင့်တယ်ဆိုရရင်နောက်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်သူလူထုအနေနဲ့လည်းတစ်ခုခုတော့တောင်းဆိုမှုတရအနေနဲ့လုပ်ကောင်းလုပ်ရလိမ့်မယ်။ဒီတိုင်းပဲဆက်သွားနိုင်မယ်ဆိုလို့ရှိရင်ဒီဘူးမှာအကျိုးအမြတ်မရတဲ့အပြင်ဒီတိုင်းပြည်ရောလူမျိုးရောအကုန်လုံးနဲ့နိုင်မှာဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်လူထုအနေနဲ့ဖြစ်ပြည်နဲ့ပတ်သက်ပြီးတော့ဆက်လက်မဖြစ်ဖို့တောင်းဆိုမှုတစ်ခုတော့ကျွန်တော်တို့လုပ်သင့်တယ်လို့အောင်လေကျွန်တော်တို့ဒီအရက်ဖက်လူမျိုးအဖွဲ့အစည်းနဲ့လည်းကြိုးစားနေဆိုတဲ့ဆန္ဒပဖို့တော်ကိုလည်းကျွန်တော်တို့ကဥတည်ထားခြင်းဖြစ်
နှစ်ဖက်လက်နက်ကင်ရှားကတိုက်ပွဲတွေကြောင့်အရက်သားပြည်သူတွေအတွက်လုံခြုံရေးကိုဥပဒေအရဖြစ်စေနေမြင့်အနေထားရဖြစ်စေအကာအကွယ်မရှိဘူးလို့သူကဆိုပါတယ်စခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေလိုင်းရွာကဒေသခံကိုထွန်းရွှေကတော့လက်ရှိမှာတိုက်ပွဲတွေမရှိပေမဲ့တပ်မတော်စစ်ကြောင်းရှိနေတာကြောင့်စိုးရိမ်ထိတ်လန့်နေရတယ်လို့ပြောပါတယ်
ကျွန်တော်တို့ပြည်သူနေနဲ့ကတော့အေးချမ်းရှင်ပါတယ်ခင်ဗျာတိုင်နဲ့သူကကြောက်တော်မှာဆက်ကြောက်ရည်ပြီးဆိုတော့လမ်းလွန်ကိုစိုးရိမ်ထိတ်လန့်နေရပါတယ်ခင်ဗျာ
စခိုင်ပြည်တွင်းမှာနေထိုင်နေရတဲ့ဒေသခံတွေကသူတို့ရဲ့နေမြေမှာတနစ်ကျော်ကြာပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်လုံလောက်တဲ့အစားအသောက်ထောက်ပံ့မှုမရကြပါဘူးဒါအပြင်မြို့နယ်စည်းရုံးတွေကိုလုံခြုံရေးအရာမတော်နိုင်ပဲဖြစ်နေချိန်မှာဖြားနာသူတွေအတွက်စေဝါလုံလုံလောက်လောက်ရရှိနိုင်မှုကိုလည်းညှော်လင့်မိကြပါတယ်